ယူကရိန်းမြို့တော်ကီယက်ဖြင့်ရှင်ချေဖုံးနေရာတွေကိုရုရှားတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေချိန်မှာပဲယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေဟာတနင်္လာနေ့ကဇရုတ်ထအချိန်မြောက်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုအရင်3ချိန်တုန်းကလိုယူကရိန်းရဲ့အိမ်နီးချင်းဘဲလာရုစ်မှာကျင်းပတာမဟုတ်ဘဲအွန်လိုင်းကနေပြုလုပ်ခဲ့တာဖြစ်ပြီးဒီကနေ့အင်္ဂါနေ့မှာလည်းဆွေးနွေးပွဲကိုဆက်ပြီးကျင်းပဖို့ရှိပါတယ်။ယူကရိန်းဘက်ကကိုယ်စားလှယ်ဖြစ်တဲ့ယူကရိန်းသမ္မတအကြံပေးမိုက်ခဲလိုပိုဒိုလ်ယက်ကတော့ဆက်သွယ်ရေးခက်ခဲပေမဲ့ဆက်လုပ်နေတာဖြစ်ကြောင်းဆွေးနွေးပွဲအပြီး Twitter ကနေပြောပါတယ်။ရုရှားဘက်ကသူတို့ရဲ့အဆူပြုချက်ကိုတည်တည်ချာချာနားထောင်ခဲ့တာဖြစ်ပြီးအပြည့်သဘောဆောင်တဲ့ဆွေးနွေးမှုတွေဆက်လုပ်လာတာတွေ့ရတယ်လို့ပြောကြပြီးတနင်္လာနေ့ကတော့ဆွေးနွေးပွဲတိုးတက်လာဖို့အတွက်မျှော်လင့်ခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကကီယက်မှာအထက်6ဓာတ်ပါလူနေအဆောက်အဦတစ်ခုဘုံးထိမှန်ပြီးလူနည်းဆုံး2ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားတပ်တွေရဲ့ပစ်ခတ်မှုကြောင့်ကီယက်ကလင်းဆဲယုံတစ်ခုကိုပါထိမှန်ခဲ့တာကြောင့်မိအကြီးကျယ်လောင်ကျွမ်းခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းနိုင်ငံထဲမှာတိုက်ခိုက်နေတဲ့ရုရှားရဲ့ထိုးဖောက်ဝင်ရောက်မှုတွေနှောင့်နှေးနေသေးပဲလို့အကြီးတန်းအမေရိကန်ကာကွယ်ရေးအရာရှိတူကပြောကြားနေချိန်မှာတနင်္လာနေ့ကရုရှားနဲ့ယူကရိန်းတို့ထပ်မံဆွေးနွေးခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲအမေရိကန်အစိုးရကယူကရိန်းရဲ့သူ့နိုင်ငံပေါ်လေးမပြန်တမ်းရဆုံးသတ်မှတ်ပေးဖို့ကြားချက်ကိုလက်မခံဘဲပယ်ချခဲ့တာပါ။ဒါပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာယူကရိန်းစစ်တပ်အတွက်စစ်ပညာနဲ့လက်ကျင်ရေးဆိုင်ရာအကူအညီပေးဖို့အတွက်ဒေါ်လာ300ခွင့်ပြုမိန့်ချထားပေးခဲ့ပါတယ်။